အာရဗ်စော်ဘွားများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမြို့ကနေကယ်ဆယ်ရေးလေယာဉ်နဲ့ပြန်ပြီးဝင်လာတဲ့မြန်မာနိုင်ငံသား၄ဦးမှာ Omicron COVID ရောဂါပိုးသစ်တွေ့ရတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကဒီဇင်ဘာ28ရက်အင်္ဂါနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။သူတို့၄ဦးစလုံးကိုကုသရေးစင်တာရဲ့မှာသတ်မှတ်ရအတွင်းစောင့်ကြည့်ပြီးတဲ့နောက်ကျန်းမာရေးအခြေအနေကောင်းမွန်လာတာကြောင့်ကုသရေးစင်တာကနေဆင်းခွင့်ပြုလိုက်တယ်လို့ကျန်းမာရေးဌာနကပြောပါတယ်။ဒါဟာပြည်ပကပြန်လာသူတွေကိုကွာရန်တင်းထားပြီးဓာတ်ခွဲစစ်ဆေးရာကနေအိုမီကရွန်ကူးစက်မှုတွေ့ရတာဖြစ်ပြီးလူမှုချမ်းမှာတော့ကူးစက်ပြန့်နှံ့နေတဲ့အနေထားမရှိသေးဘူးလို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ရဲ့လူမှုကွန်ရက်မှာရေးသားဖော်ပြထားပါတယ်။ဗီဇာပြောင်းကိုဗစ်ပိုးသစ်အိုမီကရွန်လူမှုချကူးစက်မှုမရှိသေးပေမဲ့ကာယောဂါတက်တရလှိုင်းဆူဆူဝဝကြုံတွေ့ခဲ့ရတဲ့အတွက်ပြည်သူတွေမပေါ့ဆတဲ့ဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကတော့သတိပေးနေပါတယ်။ကယောဂါတက်တရလှိုင်းပြင်းထန်ခဲ့တဲ့ဇူလိုင်လအစောပိုင်းကလူအသွားလာများတဲ့ဈေးနဲ့ကျောင်းတွေကနေအစုလိုက်ကူးစက်မှုတွေတဲ့ဘကိုးတိုင်းလေပန်းမြို့နယ်လည်းပါဝင်ခဲ့ပါတယ်။အခုချိန်မှာတော့ယောဂါဖြစ်ပွားသူမရှိသလောက်နည်းပါးသွားပြီဆိုပေမဲ့တနေ့ကိုလူအယောက်150ဝန်းကျင်လောက်ကိုကိုဗစ်ယောဂါပိုးရှိမရှိပုံမှန်စစ်ဆေးတာတွေလုပ်နေတယ်လို့သိရပါတယ်။ကယောဂါကာကွယ်ရေးအလေအထတွေကိုလိုက်နာနေတယ်ဆိုပေမဲ့ဆက်ပြီးတတိရှိကြဖို့လဲလေဗရန်မျိုးနဲ့ကျမ်းမာရေးတာဝန်ရှိသူတို့ကတိုက်တွန်းထားပါတယ်
။ဒီကံတကြလေးကိုမကလေးတက်ကျမအတက်နိုင်မကိုကျမ်းမာရေးတော့ကိုပြီးစားပြီးတော့နေရောရင်တော့သင်ပြေသွားမှာပါ။ဟိုဒီတိုင်းဒီအရင်လိုပဲလက်လွတ်စပယ်ပြန်နေလိုက်မှဆိုရင်တော့ပြောလို့မရဘူးကောနော်ပထမတစ်ခါတော့ကလည်းကျွန်တော်ခံပြီးသွားပြီလေ။အဲဒါမှခံပြီးသွားတော့ပေါ့ပေါ့လေးပဲလို့သွားတီးလို့တော့မရနိုင်သေးဘူးကောနော်ဒီချိန်မှာအဲ့ဒီပြောအကုန်လုံးတော့ဟိုခီကန်လေးနဲ့နေပြပါလို့ပဲပြောချင်တော့တာပေါ့
ထိမနိုင်တိမ်းမြအခြေအနေနဲ့ကာယောဂါတက်တရလှိုင်းကူးဆက်ခဲ့ခြင်းတော့ကတည်ဆုံးသူတွေရဲ့အလောင်းတွေကိုစုပုံပြီးကြိုးရတဲ့အထိဖြစ်ခဲ့တာပါအခုရပိုင်းတွင်မှာတော့ကိုဗစ်ကူးဆက်ဖြစ်ပွားသူတိတ်ပြီးမတွေ့ရတော့ဘူးလို့ရန်ကုန်ခြေဆိုင်ပရဟိတအဖွဲ့တစ်ခုကပြောပါတယ်
ဟုတ်လားရှိနေရင်နေထားပြောမယ်ဆိုရင်တော့ဟိုနည်းနည်းအေးချမ်းနေသေးတယ်ဆိုတဲ့သဘောပြတာပေါ့နော်ဟိုစိတ်ကူးစက်မှုတွေပါနေတော့စိုးစိုးဝါးဝါတော့မကြားရသေးဘူးအဲတော့ကျွန်တော်တို့ကလည်းအခုဒီကဲအခြေအနေပေါ်မူတည်ပြီးတော့ပရိုက်တာလောက်ဆောင်တဲ့နေရာမှာလည်းအခက်အခဲလေးတွေရှိတာပေါ့နော်ဒီလိုပေါ့ပြားလေးတွေရှိတဲ့အတိုက်တော့လောရတာတကယ်တော့ကတိတာပေါ့ဒီရင်လိုပေါ့ပေါ့ပါပါလွတ်လွတ်လပ်လပ်ဒုနာပို့ဆောင်ခွင့်ပေးဆောင်ခွင့်ရဟိုတိတ်ပြီးတော့ပေါ်ဒီတဲခွင့်နေရအစားပေါ့နော်နည်းနည်းတန်တက်လေးတွေရှိလာတော့ကျွန်တော်တို့မှသွားလာတာနည်းနည်းအခက်အခဲလေးတွေဖြစ်လာတာပေါ့
စစ်တပ်အာဏာသိမ်းအုပ်ချုပ်တဲ့ကာလမှာညမထွက်ရအမိန့်ရှိနေတဲ့အတွက်ပရဟိတဆောင်ရွက်သူတွေအနေနဲ့24နာရီအပြည့်ကူညီပေးနိုင်ဖို့အတွက်အခက်အခဲတွေရှိနေတယ်လို့ပြောပါတယ်ကာယောဂါတက်တရလှိုင်းကာလတုန်းကလည်းအခက်အခဲတွေကြားကြောဖြတ်ခဲ့တဲ့အတွေ့အကြုံရှိခဲ့တဲ့အတွက်အခုကူးစက်များ Omicron ကြိုးတင်ကာကွယ်နိုင်ဖို့အတွက်ကယောဂါစီမင်းတွေအတိုင်းနေထိုင်ဖို့တတိပေးနေတာပ
ါကာကွယ်တဲ့ပစ္စည်းလေးတွေမတ်စတိုဟလာလက်သေးတာတို့နောက်လူတွေယုံနဲ့စုစုယုံသွားတဲ့နေရာတွေကိုရှောင်ကျင်တာတို့မလိုအပ်ဖက်နဲ့အပြင်မထွက်ဖက်နဲ့နေတာတို့အဲ့ဒါမျိုးလေးတွေကိုတော့ဒိန်းဒိန်းတိမ့်တိမ့်နေပေးဖို့လိုမယ်ပေါ့နော်ကြိုတင်ကာကွယ်တဲ့အနေနဲ့ဆိုတော့အဲ့လိုမှမဟုတ်လို့ဟိုသွားနေလာနေအောင်မယ်ဆိုလို့ရှိရင်ဒီလိုပဲတိုးကျိတ်ခွေနေအောင်မယ်ဆိုရင်တော့တတိယလိုင်းထဲပို့စူးသွားနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကမြင်လာတာပေါ့နော်။ဘာလို့ဆိုဒီယောဂါလည်းကျွန်တော်ကြားသိရတဲ့လောက်ကခုဆက်မြန်တဲ့အတွက်လေကျူတင်ကာကွယ်မှုတွေကတော့အမြဲတမ်းဟိုလောက်ထားဖို့လိုလိမ့်မယ်။အဲ့ဒါကတော့တိုက်တွန်းနေတာပေါ့နော်။ကျွန်တော်တို့အတင်းဖွဲ့တွေမှာလည်းတတ်နိုင်တဲ့လောက်ပြည်သူတွေကိုကျူတင်ကာကွယ်ဖို့အတွက်ကိုကိုယ်တိုင်လည်းကာကွယ်ဖို့ပေါ့နော်။အားလုံးကတော့ကျွန်တော်တို့အတင်းတိုင်းမှာတော့အရှင်းနဲ့လောက်ထားကြတာရှိပါတယ်။ဟုတ်ကဲ့။
ဗီဇာပြောင်း Omicron COVID ပိုးသစ်နဲ့ပတ်သက်လို့သိပ္ပံပညာရှင်တွေကအတိအကျသိနိုင်အောင်စူးစမ်းနေချိန်မှာပဲ COVID ကာကွယ်ဆေးထိုးကြဖို့နဲ့အားဖြင့် COVID ကာကွယ်ဆေးထိုးကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာတော့ COVID ကာကွယ်ဆေးအချိန်ပြည့်ထိုးနှံပြီးသူက15သန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒါပေမဲ့ COVID ကာကွယ်ဆေးပထမအလုံးထိုးနိုင်ဖို့အတွက်စောင့်နေကြသူတွေကအများပြားရှိနေပါသေးတယ်